အီရတ်၊ဆီးရီးယား၊ပါကစ္စတန်နဲ့မြောက်ကိုရီးယားနိုင်ငံတွေကပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာတရုတ်လိုမောင်းသူမဲ့ drone ယာဉ်တွေကအဓိကနေရာယူနေကြတာနဲ့အတူတရုတ်နိုင်ငံရဲ့ drone ယာဉ်ထုတ်လွှင့်မှုကအလင်းမြန်မဲ့နိုင်ငံတကာဥဆောင်မှုဖြစ်လာပါတယ်။အီရတ်တပ်ဖွဲ့တွေကတရုတ်ထုတ်မောင်းသူမဲ့လင်းတွေကိုတုံးပြီး IS အစွန်းရောက်တွေကိုချိန်မုံတိုက်ခိုက်ခဲ့ရမှာပြီးခဲ့တဲ့ဒီဇင်ဘာလလယ်မှာထိခိုက်ကြဆုံးမှုအများကြီးရှိခဲ့တယ်လို့စီးရီးလေလာသူတွေကပြောပါတယ်။စစ်မြေပြင်မှာထောင်လိုင်းလုံနေတဲ့မောင်းသူမဲ့ drone ယာဉ်အသေးလေးတွေကိုတရုတ်တပ်ကထုတ်လွှင့်ရောင်းချနေပြီးအခုချိန်မှာဒီမောင်းသူမဲ့ drone ယာဉ်တချို့မှာဒုံးကျည်တက်ဆင်နေပြီလို့ American ချေဆိုင်နိုင်ငံခြားရေးရာမူဝါဒဆိုင်ရာသုတေသနအဖွဲ့မောင်းသူမဲ့ drone ယာဉ်ဆိုင်ရာကျွမ်းကျင်သူပညာရှင် Michael Boyle ကပြောပါတယ် American မောင်းသူမဲ့ drone ယာဉ်တင်ဖို့ရောင်းချမှုကို American စစ်တော်ကတင်းတင်းကြပ်ကြပ်ထိန်းချုပ်လိုက်တာကြောင့်တရုတ်တို့ရဲ့မောင်းသူမဲ့ drone ယာဉ်တင်ဖို့ရောင်းချမှုအလားလာကအတော့ကိုကြီးကြီးမားမားရှိလာတယ်လို့လည်းသူကပြောပါတယ်အမေရိကန်နည်းပညာရေးမရနိုင်တဲ့အာရှအရှေ့လေပိုင်းတောင်အမေရိကနဲ့အာဖရိကနိုင်ငံအများအပြားမှာတရုတ်မောင်းသူမဲ့ drone ယာဉ်တွေဈေးကွက်ကောင်းလာမယ်လို့လည်းပြောပါတယ်။ဂျပန်တို့ကအမေရိကန်တပ် Hawk မောင်းသူမဲ့ drone ယာဉ်တွေအသုံးပြုမဲ့သဘောရှိတာကြောင့်ဒီယာဉ်တွေဟာတောင်တရုတ်ပင်လယ်ပြင်နဲ့အရှေ့တရုတ်ပင်လယ်ပြင်အရေးကိစ္စတွေမှာလည်းအရေးပါလိုက်တယ်လို့ခန့်မှန်းနေကြပါတယ်။